အမေရိကန်ပြည်ထောင်စုရဲ့သမ္မတရွေးကောက်ပွဲမှာ55ဦးမြောက်အမေရိကန်သမ္မတအဖြစ်ရွေးကောက်ခံလိုက်ရတဲ့ Republican Party ကရွေးကောက်ခံသမ္မတအသစ် Donald Trump ကိုစန့်ကျင်ဆန္ဒပြမှုတွေဟာအာဏာလွှဲပြောင်းဖို့တော့တက်ရောက်မှာမရှိဘူးလို့မဲပေးခဲ့တဲ့အမေရိကန်မြန်မာတချို့ကသုံးသပ်ပြောဆိုလိုက်ပါတယ်။လက်ရှိသမ္မတ Obama ကိုတိုင်အိမ်ဖြူတော်မှာရွေးကောက်ခံသမ္မတအသစ် Trump ကိုလက်ခံတွေ့ဆုံပြီးတော့အုပ်ချုပ်ရေးအာဏာအလွှဲပြောင်းအစဉ်ပြေချောမွေ့နေစေရေးဆောင်ရွက်နေချိန်မှာပဲအခုလိုနိုင်ငံတော်ဝန်မျိုးကြီးတချို့မှာဆန္ဒထုတ်ဖော်မှုတွေဖြစ်နေတဲ့အခြေအနေဖြစ်ပါတယ်။အသေးစိတ်ကိုဆက်ပြီးပြောပြပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲအပြီးမဲရလဒ်တီအရာ Republican Party က Donald Trump သမ္မတအဖြစ်ရွေးချယ်ခံလိုက်ရပြီးတဲ့နောက်နိုဝင်ဘာလ10ရက်နေ့အင်္ဂါနေ့ညပိုင်းကနေစလို့နောက်တနေ့အကူမှာပဲအမေရိကန်ပြည်ထောင်စုတဝန်းကနယူးယောက်၊ချီကာဂို၊ကယ်လီဖိုးနီးယားစတဲ့ပြည်နယ်တွေနဲ့မြို့တော် Washington DC အပါအဝင်မြို့ကြီးတချို့တို့မှာရွေးကောက်ခံသမ္မတ Republican Party က Donald Trump အပေါ်မှာမကျေနပ်ကြတဲ့အမေရိကန်နိုင်ငံသားအများအပြားလက်မတွေပေါ်ထွက်ပြီးအော်ဟစ်ဆန္ဒပြခဲ့ကြပါတယ်ကြမ်းမူခဲ့ရတဲ့အတန်းကတော့ Washington DC မြို့တော် Congress လွှတ်တော်အနီး Trump Hotel မှာ Trump ကိုစန့်ကျင်ဆန္ဒပြသူလူအုပ်စုက Trump ဟာငါတို့ရဲ့သမ္မတမဟုတ်ဘူး Trump ကိုသမ္မတအဖြစ်လက်မခံနိုင်ဘူးဆိုတာကိုတံပြန်ဟစ်အော်ပြီးဆန္ဒပြနေတာဖြစ်ပါတယ် Washington DC မြို့ထဲမှာဆန္ဒပြသူတွေဟာအင်ဖြူရော်ကိုလှည့်လည်ပြီးလဲဆန္ဒပြခဲ့လို့အင်ဖြူရော်တဝိုက်မှာလုံခြုံရေးကိုအထူးတင်းကျပ်ထားပါတယ် Donald Trump ကိုစန့်ကျင်ဆန္ဒပြသူအလုံးဟာ Democratic Party သမ္မတလောက် Hillary Clinton ကိုထောက်ခံသူတွေလို့ပြောလို့မရပါပေမဲ့လဲဆန္ဒပြသူတွေထဲမှာတော့ Hillary Clinton ကိုထောက်ခံသူတွေအများပြားပါဝင်ပါတယ် Democracy နီးကျရွေးချယ်လိုက်တဲ့သမ္မတဖြစ်တဲ့အတွက် American နိုင်ငံသားအနေနဲ့ဒီမိုကရေစီကိုယုံကြည်လက်ခံတဲ့ဆိုရင်အများပြည်သူရဲ့မဲဆန္ဒကိုလက်ခံရမှာပဲဖြစ်တယ်လို့ Republican သမ္မတလောင်း Donald Trump ကိုထောက်ခံမဲ့ပေးခဲ့သူမြောက်ကရိုလိုင်းနာပြည်နယ်ကဒေါက်တာအောင်ထွန်းကပြောပါတယ်။မကျေနပ်လို့ဆန္ဒပြတယ်ဆိုပေမဲ့အာဏာအလွှဲပြောင်းပေါ်မှာတော့တစုံတရာရိုက်ခတ်မှုရှိမှာမဟုတ်ဘူးလို့လည်းသူကရှုံ့မြင်ပါတယ်။အ
ဲ့ဒီဆန္ဒပြတာအောင်မြင်မှာလည်းမဟုတ်ဘူး။ဒါပဲ။သူကဆန္ဒထုတ်ခေါ်တာလေထုတ်ပါဝင်ရှိတယ
်။ဆရာဘာဖြစ်လို့အောင်မြင်မှာမဟုတ်ဘူးလို့ထင်တာပါလဲဆရာ
။ဟော။ဒီလည်းရေးပြီးနေပြီလေ။ဒီလည်းရေးပြီးနေပြီလေ။အမေရိကန်ရဲ့အခြေခံဥပဒေနဲ့အညီကျွန်တော်ကရွေးခံထားပြီ။ဖြန့်ကိုဆန့်ကျင်တယ်ဆိုတာယူရိုစီပေါင်းအတွင်းကငင်းချသွားငင်းငင်းချမ်းချမ်းနဲ့အကြက်ဖက်ကြီးတို့မျိုးတို့တောင်ရှုပ်ရပြောကြတယ်။ကျွန်တော်ဖြန့်အကြက်ဖက်တာကိုကာဝယ်ဆောင်ရှောက်ဖို့တက်လာတဲ့ပုံကိုပဲ။ကိုတိုင်းမိရပြီးစတခြားမြန်မာပဲဖြစ်ဖြစ်အကြက်ဖက်ဒီကိုသူအာရုံထူးယူတယ်။ခုသူ့ဆန့်ကျင်တက်လာတာဟာအကြက်ဖက်ကြီးတို့မျိုးတို့တောင်ဆရာမြင်တယ
်။ဒီမိုကရက်တစ်သမ္မတလောက်ဟီလာရီကလင်တန်ကိုမဲပေးခဲ့တဲ့တက်ဆက်ပြည်နယ်ကအမေရိကန်မြန်မာတအူးဖြစ်တဲ့မမ်းမြဆန္ဒကတော့ Donald Trump အပေါ်မှာဒီမိုကရေစီနီးကျရွေးချယ်တင်ပြောင်းလိုက်တဲ့အမေရိကန်ပြည်သူအများစုရဲ့ဆန္ဒကိုသဘောတူညီရမှာဖြစ်တယ်လို့ပြောဆိုပါတယ်။တကယ်တမ်းသူသမ္မတဖြစ်လာမယ်ဆိုရင်သမ္မတသစ် Donald Trump ဘာဆက်လုပ်မယ်ဆိုတာကိုစောင့်ကြည့်ရမယ်လို့အခုလို့ပြောပါတယ
်။ဟိုစိတ်ထဲမှာတော့မကျေနပ်ဘူးလို့မလို့ချင်ဘူးလက်ရှိသမ္မတကိုလည်းသို့တော်ညာလည်းအရှိရရှိတိုင်းတော့လက်ခံမယ်ဆိုတာသိနေတဲ့ပုံမှာပေါ့နော်။ဟိုဘယ်လိုမှဆုံးဖြတ်လို့မရဘူးပေါ့သူတို့ဘာလို့ရှစ်ဆက်ဖြစ်လာမယ်ဆိုတာတော့ကြည့်ရအောင်ပါပေါ့နော်အချိန်တစ်ခုတော့စောက်ရအောင်ပါပေါ့လက်တလုံးမှာတော့စောက်ကြည့်ရမယ်ဘာလို့ရှစ်ဆက်ဖြစ်လာမလဲဆိုတာပေါ့နော
်အခုလိုမျိုးကြီးတချို့ကဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးနယူးယောက်ပြည်နယ်ကမတ်ဝီဝီနိုင်ငံတော်ဒီမိုကရေစီနီးကျရွေးကောက်ပွဲရလဒ်နဲ့ရွေးကောက်ခံသမ္မတအဖြစ်လက်ခံရမှာဖြစ်ပေမဲ့လို့ Donald Trump လိုပုဂ္ဂိုလ်မျိုးသမ္မတဖြစ်လာမှာကိုမလိုလားသူအမေရိကန်ပြည်သူတွေရဲ့ဆန္ဒသဘောထားထုတ်ဖော်မှုကိုလည်းလေးစားလက်ခံရမယ်လို့သူကအခုလိုပြောပါတယ
်ဒီနိုင်ငံကဟို Republican နဲ့တက်တက် Democrat နဲ့တက်တက် Democracy လမ်းကြောင်းအတိုင်းပဲသွားနေနိုင်ငံဖြစ်တဲ့အတွက်ကိုယ့်ရဲ့ဆန္ဒမချိုက်ဘူးချိုက်တယ်ကိုဆန္ဒထုတ်ပေါ်တာမှန်တယ်လို့လည်းပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကိုပြောင်းလဲတာမပြောင်းလဲတာကအဓိကမဟုတ်ဘူးပေါ့နော်။ကိုမချိုက်ဘူးဆိုတာကိုဒီနိုင်ငံမှာထုတ်ပေါ်ပိုင်ခွင့်ရှိရယ်ထုတ်ပေါ်ရဲတဲ့တက်တီလေးရှိရယ်ဟိုမချိုက်ဘူးချိုက်တယ်ပြောတဲ့လူတွေကိုဘာမှအန္တရာယ်ပေးမှာမဟုတ်တဲ့ဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်ကို Donald Trump ကိုမချိုက်ဘူးဆိုတဲ့အတွက်ဟို demonstration တွေ protest တွေလုပ်နေတာကျွန်မအနေနဲ့ထင်တာကတော့အော်သူသဘောပေါက်သွားလိမ့်မယ်ငါပြောတာကို seriously ယူပြီးတဲ့အခါမှာနောက်မဖြစ်လာအောင် protest တွေလုပ်နေကြတာလားအဲ့ဒီအတွက်သူအနေနဲ့စဉ်းစားစဉ်းကျင်နိုင်ဖို့ဟိုလုံးမဲစဉ်းစားစဉ်းကျင်နိုင်ပါလိမ့်မယ်လို့ပြောလင့်ပါတယ်ပြောရတဲ့အတိုင်းသူလုပ်မယ်ဆိုလို့ရှိရင်တော့ဒီထက်ပိုဆိုးလာမယ်လို့ထင်ပါတယ
်ဘာပဲဖြစ်ဖြစ် Donald Trump ကိုတော့နောင်တက်မဲ့သမ္မတအဖြစ်ရွေးချယ်ခဲ့ကြပါပြီဒုက္ခသည်တွေနဲ့ရွှေ့ပြောင်းအလုပ်သမားတွေပေါ်သဘောထားဘာသာရေးမတူကွဲပြားမှုအပေါ်မှာသူ့ရဲ့သဘောထားနောက်အကြမ်းဖက်တိုက်ခိုက်မှုတွေအပေါ်မှာတင်းတင်းကြပ်ကြပ်ဂိုင်းတွေဆောင်ရွက်မယ်ဆိုတဲ့သူ့ရဲ့ပြောဆိုချက်တွေအပေါ်မတူကွဲပြားတဲ့သဘောထားကွဲပြားမှုတွေရှိနေကြပါမယ်လို့လက်ရှိသမ္မတ Obama အနေနဲ့ကတော့ Democracy နိုင်ငံကြီးဖြစ်တဲ့ American ပြည်ထောင်စုရဲ့အခြေခံကျတဲ့ Democracy အုတ်မြစ်ကိုအလေးထားတဲ့အနေနဲ့အာဏာလွှဲပြောင်းပေးရေးမှာအေဂျင် န်တည်ငြိမ်စွာလုပ်ငန်းတွေစတင်နိုင်မှုပြည်သူတွေအနေနဲ့အကူပြောင်းကာလမှာဝိုင်းဝန်းကူညီကြဖို့တိုက်တွန်းထားခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့ကြာသပတေးနေ့မှာပဲအင်ဖြူတော်မှာရွေးချယ်ခံသမ္မတဒေါ်နယ်ထရန့်ကိုသမ္မတအိုဘားမားကိုယ်တိုင်ဖိတ်ခေါ်တွေ့ဆုံပြီးအာဏာလွှဲပြောင်းကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ရှင်။